ဗြိတိန်နိုင်ငံမှာ COVID-19 ကရောဂါကြောင့်ကန့်သတ်ချက်တွေအတင်းကျပ်ဆုံးချမှတ်ခဲ့တဲ့ဧပြီလကနေဇွန်လအတွင်းစီးပွားရေးဟာ 20.4 ရာခိုင်နှုန်းဆန့်ကျင်တင်းအောင်ကျသွားခဲ့ပါတယ်။ဒီကနေ့အစိုးရထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံး17မှနေရာမှာရှိတဲ့ဗြိတိန်နိုင်ငံဟာဒုတိယ3လပတ်မှာလည်းစီးပွားရေးဆက်တိုက်ကျခဲ့တဲ့အတွက်စီးပွားရေးကျဆင်းမှုတွေကိုဝင်ရောက်သွားပြီဖြစ်ပါတယ်။ဗြိတိန်ပြည်သူတွေအနေနဲ့ခက်ခဲတဲ့အခြေအနေကိုဖြတ်တန်းကြရလိမ့်မယ်လို့ဗန်နာရေးဝန်ကြီးRishi Sunak ကအခုလိုပြောကြပါတယ်
When we were talking about this a few months ago, I said that hard times were coming, and today's figures show that hard times are here.
ခက်ခဲတဲ့အချိန်တွေကိုရောက်လာမယ်လို့လွန်ခဲ့တဲ့လအနည်းငယ်တုန်းကပြောခဲ့တဲ့အတိုင်းဒီကနေ့ထွက်လာတဲ့ကိန်းဂဏန်းတွေအရအဲ့ဒီအခြေအနေကိုရောက်နေပါပြီ။အလုပ်ပြုတ်သူတိမ့်နေချီရှိနေပြီးနောက်ထပ်အများကြီးလည်းအလုပ်ကိုင်တွေဆုံးရှုံးကြလိမ့်မယ်လို့ဗြိတိန်ဗန်နာရေးဝန်ကြီးကပြောကြားခဲ့တာပါ။ဗြိတိန်စီးရင်အင်ထာနာရဲ့ထုတ်ပြန်ချက်အရအခုနှစ်ပထမ3လပတ်မှာစီးပွားရေး 2.2 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။COVID-19 ကရောဂါကြောင့်မတ်လ24ရက်နေ့မှာအသွားအလာကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့ပြီးတဲ့နောက်မှာတော့ဒုတိယ3လပတ်မှာလည်းစီးပွားရေးဟာ20ရာခိုင်နှုန်းကျော်ဆန်းကျင်တင်ကျသွားခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံဟာကရောဂါတန်ကိုဥရောပမှာအဆိုးဆုံးခံရတဲ့နိုင်ငံတစ်ခုဖြစ်ပြီး COVID-19 ကြောင့်သေဆုံးသူ9000ကျော်ပါတယ်။